မနေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာ2016ဆက်ကွန်ဘန်နာရည်နှစ်အတွက်ရခိုင်ပြည်နယ်အစိုးရတက်ခွဲဝဲ30ဖို့ပြည်ထောင်စုအစိုးရကရှာပေးတဲ့ကြက်ငွေ145ဘီလီယံကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်။အဲ့ဒီဘတ်ကြက်ငွေတွေထဲမှာပြည်နယ်ဝင်ကြီးချုပ်နေအိမ်နဲ့ပြည်နယ်လွှတ်တော်ဥက္ကဋ္ဌနေအိမ်တွေကိုပြုပြင်ဖို့ငွေကျပ်သိန်း900စီလွှတ်တော်ဒုဥက္ကဋ္ဌစည်ရင်းစက်ချုပ်ဥပဒေချုပ်နဲ့ဝင်ကြီးနေအိမ်တွေကိုပြုပြင်ဖို့ငွေကျပ်သိန်း480စီစုစုပေါင်းနေအိမ်တွေပြုပြင်စည်းငွေကျပ်သိန်း8000ကျော်ကိုခွင့်ပြုထားတာပါ။ပြည်ကြဲနှစ်နှစ်လောက်ကပြည်ပြင်ထားတဲ့နေအိမ်တခုကိုထပ်မံပြည်ပြင်ဖို့အတွက်ငွေကျပ်သိန်း900စီကုန်ကြမယ်ဆိုတာမဖြစ်သင့်ဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကြားဝေဖန်ထပြမှုတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့အခုလိုမလိုလားအပ်တဲ့အသုံးစရိတ်တွေကိုချွတ်ချပြီးအမှန်တကယ်လိုအပ်နေတဲ့ခြေလက်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဘတ်ဂျက်ပုံမရှာပေးသင့်တယ်လို့ရေသိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးမင်းကပြောပါဗျာ။
အဲဒီငွေကြီးအမှန်တကယ်ပြုပြင်လို့ဒီလောက်မကုန်နိုင်ဘူးလို့ခန့်မှန်းတယ်လေ။တဝက်နင်းဘလောက်တော့များနေသလားလို့အောက်မေးတယ်ဗျာ။အမောင်ရှာပေးတဲ့နေရာမှာကျွန်တော်တို့ဒီကတော့စိုးရအဖွဲ့အနေနဲ့ဒီနေရာမှာသူတို့အကြီးစားလုံးမေဆိုပေမဲ့မလိုလားအပ်ပဲနဲ့အများကြီးရှာပေးထားရလို့ကျွန်တော်တို့အနေနဲ့အဲ့လိုပဲညံပါတယ်အဲဒီနေရာမှာမလိုအပ်တဲ့နေရာကငွေကြီးတွေကိုချောပြီးတော့ကျေးလက်တွေကိုဖွံ့ဖြိုးရေးကိုများများဆဆလုပ်ပေးသင့်တယ်လို့အဲ့လိုပဲညံပါတယ
်မနေ့ကအတည်ပြုလိုက်တဲ့ဘတ်ဂျက်ငွေတွေထဲမှာပြည်ထရေးရခိုင်ပြည်နယ်အစိုးရအဖွဲ့ရုံလွှတ်တော်ရုံလမ်းပန်းဆက်သွယ်ရေးစတဲ့ဌာနတွေတွေရှာပေးတာအများဆုံးဖြစ်တာကိုတွေ့ရတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါဗျ။ဒါအပြင်စစ်တွေမြို့နယ်ဦးရှိုးရည်မုံနေအိမ်မှာမြေဖိုးဖို့အတွက်ငွေကျပ်သိန်း200လောက်ထိခွင့်ပြုထားတယ်လို့စီးရင်ဦးကြီးနေအိမ်ပြုပြင်ဖို့အတွက်ငွေကျပ်သိန်း650ထိခွင့်ပြုထားတာကိုလည်းတွေ့ရပါဗျ။အခုလိုဝင်ကြီးအင်အားတွေဌာနဆိုင်ရာတွေအတွက်အသုံးစရိတ်တွေအများများချထားပေးပေမဲ့အမှန်တကယ်လိုအပ်နေတဲ့ကြီးရချင်းဆက်လမ်းတွေအတွက်ခွင့်ပြုထားတာမရှိသလောက်ပဲလို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကထောက်ပြပါဗျ။ဒီ
ခိုင်ပြည်မြေမှာအဓိကလိုနေတာကကြီးလက်လမ်းတွေတော်တော်များများရှိပါတယ်ကျွန်တော်ကြောက်မြို့နယ်မှာဆိုရင်ကျေရွာနယ်ရာကျော်လောက်ရှိတဲ့အထက်မှာတကယ်လမ်းမင်းရှိတာကကျေရွာ90လောက်တော့မရှိပါဘူး။ဒါကြောင့်အဲ့ဒီလိုလမ်းကိုအများကြီးဖောက်ရမယ့်အစားအဲ့ဒီလမ်းတွေကတခုမှမပါဘဲဒီဝန်ကြီးဌာနတွေရဲ့အိမ်အတွက်ဒီအစိုးရအသုံးစရိတ်တွေပဲဖြစ်နေတော့ကျွန်တော်အနေနဲ့ဒီ budget ဟာအမှန်တကယ်ကျေလက်တွေသာခွင့်ပြုဖို့တဲတော့မဖြစ်နိုင်ဘူး။ဒီပြည်ပြည်သားကျေလက်နဲ့ပြည်ပြည်တွေတဲတော့ကျိုးမရှိဘူးလို့မြင်နေကျွန်တော်ကတော့
ဌာနဆိုင်ရာချန်စီယိုတိဆောက်ရေးလုပ်ငန်းတွေအတွက်ခွင့်ပြုရမှာလဲအရွေးစားချင်းတူပေမဲ့ရှာပေးတဲ့ငွေကြေးပမာဏကမတူဘူးလို့လည်းပြောကြပါတယ်။ဘတ်ဂျက်ကိုရှာပေးရမှာတိဆောက်ပြီးသားလမ်းပိုင်းအချို့အတွက်အသုံးစရိတ်တွေပါဝင်နေတယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်လုံးကပြောပါတယ်
။လမ်းဆောက်ဖို့အတွက်တောင်းတယ်ဆိုရင်အဲ့ဒီလမ်းဆောက်ဖို့အတွက်ကြားမှာလုပ်ပြီးသားမိုင်တန်တွေပါထိပ်ပြီးတောင်းတာတွေဒီအဆောက်အဦတွေကိုဆောက်တဲ့အခါလမ်းတရတွေကိုဆောက်တဲ့အခါသူတို့ဆောက်လုပ်တဲ့နှုံးကိုတပြည်နေလုံးဖြစ်ဖြစ်မြို့နယ်တစ်ခုနဲ့တစ်ခုဖြစ်ဖြစ်အနည်းဆက်တဲ့အတိုင်တာသူမရှိဘူးတချို့ကတပေပလေးကိုနှစ်ပေါင်းနှုန်းနဲ့တောက်ရှင်တောက်တယ်တချို့ကတပေပလေးကိုအဲသုံးပေါင်းနှုန်းနဲ့တောက်ရှင်တောက်မယ်ပေါ့ဆိုလိုချင်တာကတော့ဌာနတစ်ခုနဲ့တစ်ခုဟာတောင်းတဲ့နှုန်းထားရှင်မတူဘူးအဲ့ဒါတစ်ချက်တွေ့တယ
်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးတွေအနေနဲ့မိမိတို့ဒေသအတွက်လိုအပ်ချက်ကိုအဓိကထားပြီးဘတ်ဂျက်တောင်းခံမှုတွေမှာထည့်သွင်းထားတာကြောင့်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုဆောင်ရွက်ရမှာမြို့နယ်တစ်ခုနဲ့တစ်ခုညီမျှမှုမရှိဘူးလို့လည်းလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ကြပါတယ်ဒါအပြင်မနေ့ကတည်ပြုလိုက်တဲ့ဘတ်ဂျက်ထဲမှာဆောက်လုပ်ရေးကုမ္ပဏီအချို့ကပြီးခဲ့တဲ့နှစ်ကလောက်ကန်ပြီးစီးထားတဲ့စီမံကိန်းအချို့တွေအသုံးစရိတ်တွေလည်းပါဝင်နေတယ်လို့သိရပါဗျ။ဘတ်ဂျက်အတည်မပြုခင်အခုလိုလုပ်ငန်းတွေလောက်ကန်ွယ်ပြုထားတဲ့ကိစ္စဟာလည်းမဖြစ်သင့်ဘူးလို့ကြောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစောညင်းကပြောပါဗျ
။ဒီကုမ္ပဏီပိုင်းနဲ့အစိုးရအပိုင်းပေါ့သူတို့လုပ်တဲ့အပိုင်းမှာဒီမှာဘတ်ဂျက်ကအတည်မပြုရသေးဘဲနဲ့ကျူတင်လုပ်ငန်းထောင်ဝင်ထားတာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့ဒါတွေကလည်းတကယ်ပဲဆိုလို့ရှိရင်ဒီမှာအတင်တာတော့မခွာသေးဘူးဗျာလုပ်ငန်းတော်ဒီမှာဒီခိုင်ပင်နေလောက်တော့မှဘတ်ဂျက်တော့အတင်မပြူရသေးဘူးနဲ့တချို့လုပ်ငန်းတွေကဟိုချိုးပြီးတော့လုပ်ရတဲ့ခါကျတော့ပြည်ရတယ်ရှိတယ်မပြည်ဘူးနဲ့ဒါတစ်ခွက်တစ်ပိုင်းတစ်စိတ်တစ်ပိုင်းပြည်ရတာလေးရှိတယ်ဘာလို့ပေါ့ဗျာဟိုလောက်တော့မှအတင်မပြူဘူးနဲ့တော့ချိုးတဲ့လုပ်ငန်းပြည်ရတာတော့ဘာလို့ကျတော့မဖြစ်သင့်ဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ခင်ဗျာ
အစိုးရတနက်9နှစ်တာကာလအတွင်းတိဆောက်ချက်မပြူရသေးတဲ့လမ်းအချို့အတွက်PC နေပြီလို့ဌာနဆိုင်ရာတွေကအစိုးရအဖွဲ့ကိုအစီရင်ခံတာမျိုးတွေရှိခဲ့ပြီးနောက်မှဘတ်ဂျက်တောင်းခံတာတွေလည်းရှိနေတယ်လို့ပြောကြပါဗါး2016ဆက်ကွန်ဘန်နာရဲ့နှစ်အတွက်ရှာပေးတဲ့145ဘီလီယံဟာအောက်ရှိမှာအမှန်တကယ်သုံးဆွဲခြင်းရှိမရှိနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိထိရောက်မှုရှိမရှိစတာတွေကိုစနစ်တကျစုံစမ်းစစ်ဆေးပြီးဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောဆိုကြပါဗါးခင်ဗျာ